ပြည်အောင်စစ်လက်တော်ကိုစားပြုကော်မတီ CRPH ရဲ့နိုင်ငံဆိုင်ဝင်ကြီးဒေါ်စင်မအောင်နဲ့အွန်လိုင်းကနေတွေ့ဆုံဆွေးနွေးမှုဟာအကျိုးရှိတဲ့ဆွေးနွေးမှုဖြစ်ကြောင်းအိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်အကြီးအကဲဇိုရမ်တန်ကာကပြောကြားလိုက်ပါတယ်။ဒါ့အပြင်မြန်မာပြည်သူတွေရဲ့ခံစားနေရမှုတွေစိတ်တောက်တာရောက်ရမှုတွေမကြခင်ပြည်ရော့သွားစေဖို့အတွက်ဆူတောင်းပေးနေကြောင်းလဲမတ်လ20ရက်တနင်္ဂနွေမနေ့ပိုင်းမှာပြုလုပ်တဲ့ဆွေးနွေးပွဲအသီးသူ့တက်တာကနေပြောကြားခဲ့တာပါ။မြန်မာနိုင်ငံမှာဆက်အာဏာသိမ်းဆန့်ကျင်မှုတွေကိုအာဏာပိုင်တွေကအချမ်းဖက်ဖြုတ်ခွင်းနေတာကြောင့်အင်္ဂလိပ်အင်ဂျင်နိုင်ငံတွေထပ်ပြေးတိမ်းရှောင်သူတွေတိုးလာနေကြမှာပဲအခုလိုမြန်မာနဲ့နယ်စပ်ချင်းတက်ရဲ့မီဇိုရမ်ပြည်နယ်အကြီးအကဲကဒေါ်စင်မအောင်နဲ့တွေ့ဆုံဆွေးနွေးတာဖြစ်ကြောင်းအိန္ဒိယကလာတဲ့သတင်းတွေမှာဖော်ပြပါတယ်။မီဇိုရမ်ပြည်နယ်အကြီးအကဲကသူ့ရဲ့ Twitter ကိုအိန္ဒိယနိုင်ငံခြားဝန်ကြီးဌာနနဲ့ပြည်ပေးဌာနအပြင်မြန်မာနိုင်ငံအိန္ဒိယတိုင်းရင်းကိုပါတွဲပြီးပေးပို့ခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဘာလို့ဆင်းရဲလဲဆိုတဲ့အသေးစိတ်ကိုတော့ဖော်ပြမထားပါဘူး။နိုင်ငံနယ်စပ်ဟာကီလိုမီတာ900ကျော်ထိဆက်နေတာဖြစ်ပြီးတောတောင်ထူထပ်တဲ့နယ်စပ်ကိုကျော်ဖြတ်ပြီးဒုက္ခသည်တွေဝင်မလာအောင်တားဆီးဖို့အိန္ဒိယဗဟိုအစိုးရကမြန်မာနဲ့ထိဆက်နေတဲ့ပြည်နယ်၄ခုကိုညှဉ်းပန်းထားတာဖြစ်ပါတယ်။ဒါပေမဲ့မီဇိုရမ်ပြည်နယ်အာနာဘန်တွေကတော့ဒီဒုက္ခသည်တွေအတွက်နယ်စပ်မှာစခန်းတွေဖွင့်အကူအညီတွေပေးဖို့ဗဟိုအစိုးရကိုတောင်းဆိုထားတာပါ။